လပိုင်နိုင်ငံကထောင်ပေါင်းများစွာရှိတဲ့အစိုးရဆန့်ကျင်ရေးတက်ကြွလှုပ်ရှားသူတွေကတနင်္လာနေ့ကမနီလာမြို့တော်မှာရှိတဲ့ဘိုနီဖာစီယိုအထိမ်းအမှတ်ကြောက်တိုင်မှာစုဝေးကြပြီးလူခွင့်ရင်းနှင့်ဆန္ဒပြပွဲကျင်းပခဲ့ကြပါတယ်။ဆန္ဒပြသူတွေဟာတမန်တော်ရော်ဒရီဂိုဒူတာတေးလက်ထက်မှာဖြစ်ပွားခဲ့တဲ့လူခွင့်ရေးဖောက်ပြမှုတွေကိုရှုံချခဲ့ကြပါတယ်။တမန်တော်ဒူတာတေးလက်ထက်2016ခုနှစ်ကစလို့မူရစီဝါတက်ပြေးရေးလှုပ်ဆောင်မှုတွေအတွင်းလူပေါင်း5000ကျော်တည်ဆုံခဲ့ရတာပါ။ရာဘူကနေဖြုတ်ချခံရဖို့ကွန်ဂရက်လွှတ်တော်မှာစွဲချက်တွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးလော်ဒက်စ်ဆရီနိုကကိုယ်စားလှယ်တူစီလွတ်ပြီးတော့ဆန္ဒပြသူတွေတန်သူမရဲ့တဝန်ဆောင်ကိုဖတ်ကြားစီခဲ့ပါတယ်။သူမပေါ်ဆွဲထားတဲ့စွဲချက်တွေဟာလုံးဝအတုရောင်နေဖြစ်တယ်လို့ဆရီနိုကပြောပါတယ်။အထက်လွှတ်တော်အမတ်လိုင်လာဒီလီမာကလည်းရှင်းနေဖြစ်သူကိုဆန္ဒပြသူတွေကိုမေခွန်းပြောဆိုစီခဲ့ပါတယ်။သမဏဒူတာတီးရဲ့မူရစီဝါတက်ခရေးအစီအစဉ်နဲ့ထိဆုံးကနေဝေဖန်ပြစ်တင်သူတူဖြစ်တဲ့ဒီလီမာဟာဖန်စီထိတင်းခံထားရပြီးတော့မူရစီဝါပြစ်မှုတွေနဲ့ရင်ဆိုင်နေရသူဖြစ်ပါတယ်။ဒီလီမာဟာသူ့မမအပြစ်မရှိကြောင်းစွပ်စွဲချက်တွေကသမဏဒူတာတီးရဲ့မူရစီဝါတက်ခရေးအပေါ်ဝေဖန်နေမှုတွေကိုနှုတ်ပိတ်အောင်ပြုလုပ်တာဖြစ်ကြောင်းပြောပါတယ်။နောက်ပိုင်းမှာဆန္ဒပြသူတွေဟာဒူတာတီးရဲ့ပုံသူအယောက်ကိုမိတင်ရှုတ်ခဲ့ကြပါတယ်။